ဂျီဂရင်းနယ်ဇလန်မှာရုရှားကတပ်တွေအများပြားချထားတဲ့အတွက်တင်းမမှုတိုးနေခြင်းမှာပဲအနောက်နိုင်ငံတွေအနေနဲ့ရုရှားဘက်ကတောင်းဆိုရဲလုံခြုံရေးဆိုင်ရာအာမခံချက်တွေပေးဖို့ပြက်ကွက်မယ်ဆိုရင်ရွေးချယ်စရာနည်းလမ်းတွေစဉ်းစားရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ဂျော်ဂျီယာလိုရုရှားဘက်ကလည်းငြင်းငြင်းထည့်သွင်းထားတဲ့နိုင်ငံတွေနဲ့စီးပွားပူးပေါင်းဆက်တာအပါအဝင်နေတို့မဟာမိတ်တွေရဲ့အရှိတ်ဒေသတိုးချဲ့လှုပ်ဆောင်မှုတွေအဆုံးသတ်ဖို့အတွက်ရုရှားအစိုးရကဒီလအစောပိုင်းမှာပဲလုံခြုံရေးဆိုင်ရာတောင်းဆိုရဲမူကြမ်းတစ်စောင်တင်ပြထားတာပါ။သမ္မတပူတင်ကလည်းအနောက်နိုင်ငံတွေအနေနဲ့ရုရှားရဲ့တောင်းဆိုချက်အတန်ချက်ချင်းလုပ်ပေးဖို့သူ့ရဲ့တည်ရတဲ့ဒရင်ပတ်ဒရင်စာရှင်းလင်းပွဲမှာတိုက်တွန်းပါတယ်။တကယ်လို့နောက်နိုင်ငံတွေအနေနဲ့သူတို့ရန်လိုတဲ့လှုပ်ဆောင်မှုဆက်လုပ်နိုင်မယ်ဆိုရင်ရုရှားဘက်ကတင့်တော်တဲ့အရေးယူဆောင်ရွက်မှုမျိုးလုပ်ရမယ်လို့တတိပေးပါတယ်။ရုရှားဘက်ကလည်းဘလို့တုံ့ပြန်ဖို့ရှိတယ်ဆိုတော့ကိုတော့ရှင်းရှင်းလင်းလင်းပြောဖို့မေးတဲ့အခါမှာအမျိုးမျိုးဖြစ်နိုင်ကြောင်းသမရပြတုံ့ပြန်ချက်ကိုဒီဇင်ဘာ26ရုရှားရုပ်သံမှာထုတ်လွှင့်ပြသခဲ့ပါတယ်။အမေရိကန်ရရှိတွေကတော့ရုရှားရဲ့တောင်းဆိုမှုနဲ့ပတ်သက်ပြီးဆင်းရဲလိုတဲ့ဆန္ဒရှိကြောင်းသူတိစင်ကြားထုတ်ဖော်ပြောကြားထားပါတယ်။